ယူကရိန်းနိုင်ငံတောင်ပိုင်းကဇာပိုရီဇီးယားနျူကလ িয়ার ဓာတ်ပေးစက်ရုံကိုဆက်လက်တိုက်ခိုက်နေတဲ့လောက်ရက်တွေဟာလက်ခံနိုင်စရာအကြောင်းမရှိသလိုအနည်းဝန်းကျင်ကိုစစ်မဲ့ဇုံအဖြစ်သတ်မှတ်ဖို့နိုင်ငံတကာအနုညွှန်ဆိုင်အေဂျင်စီ IAEA အကြီးအကဲကတောင်းဆိုလိုက်ပါတယ်။တိုက်ခိုက်မှုတွေကြောင့်ကြီးမားတဲ့ကပ်ဘေးဆိုးကြီးကြားရောက်နိုင်တဲ့အန်ရဲ့ကျင်းဝနိုင်တယ်လို့လည်း IAEA ညွှန်ကြားမှုချုပ် Rafael Mariano Grossi ကကုလသမဂ္ဂကိုလုံခြုံရေးကောင်စီကိုအင်္ဂါနေ့ကဗီဒီယိုနဲ့ပြောကြားရမှာသတိပေးလိုက်တာပါ။စစ်မဲ့ဇုံအဖြစ်သတ်မှတ်နိုင်အောင် IAEA ကအကြံပေးတိုင်ပင်ဖို့အသင့်ရှိကြောင်းလည်းပြောပါတယ်။အစောပိုင်း IAEA ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဒီ Nuclear Database စက်ရုံရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနက်စိုးရိမ်ချက်ဖြစ်ကြောင်းဖော်ပြထားပါတယ်။ဥရောပမှာအကြီးဆုံးဖြစ်တဲ့ Nuclear စက်ရုံကို IAEA အကြီးအကဲနဲ့အဖွဲ့ဟာပြီးခဲ့တဲ့အပတ်တိုက်ပွဲတွေကြားမှာပဲရောက်လေ့လာခဲ့ပြီးအင်္ဂါနေ့မှာတော့ဒီလေ့လာချက်တွေကိုထုတ်ပြန်ခဲ့တာပါ။ဒီထုတ်ပြန်ချက်ထဲမှာစက်ရုံဟာစစ်ကြောင်းအပြင်းထန်ထိခိုက်ပျက်စီးမှုတွေရှိပြီးဘဒုလက်ချက်ဆိုပြီးတော့ပြစ်တင်ထားတာမျိုးတော့မရှိပါဘူး။ဖေဗူလာရုရှားကျူးကျော်မှုအစဝိုင်းကတည်းကစစ်ရုံကိုရုရှားတပ်တွေထိန်းချုပ်ထားပြီးယူကရိန်းအလုသမားတွေနဲ့ဆက်လက်လေပတ်နေတာဖြစ်တယ်လို့ထိခိုက်ပျက်စီးမှုတွေအတွက်အပြန့်အလှန်အပြစ်တင်နေကြတာပါ။စစ်လက်နက်တွေနဲ့အင်ဂျင်တာပိုင်စစ်ရုံတွေအနီးရပ်ထားတဲ့စစ်ကားတွေအပါအဝင်ရုရှားတပ်တွေကိုစစ်ရုံမှာတွေ့ခဲ့ရတယ်လို့လည်း IAEA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂအသွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းကဘေးဆူးနဲ့မကြုံရအောင်ဆောင်ရွက်ကြဖို့လုံခြုံရေးကောင်စီမှာတိုက်တွန်းခဲ့ပါတယ်။